တော်ရရှိမြခင်ဗျာလူသားတိုင်းရဲ့ကယ်တင်ရှင်ယေရှုခရစ်တော်သခင်ဖျားဒီလောကကမ္ဘာမြေကြီးပေါ်ကိုလူသားစားတိအတွင်းခံယူကြွဆင်းလာတော်မူမဲ့အကြောင်းဟိုးရှိမစွာကလေးကကြိုတင်ဗျာဒိတ်ပြုချက်တွေအမြောက်အများရှိတဲ့အထက်ကတစ်ချက်ကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှာဖြစ်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဇာခရိနာဂတိကျမ်းအခန်းကြီး3အခန်းငယ်6ကနေအခန်းငယ်30အထိမှာတွေ့ရမှာဖြစ်ပါတယ်။ငါဤကြုံတီးဟုသောအညွန့်ကိုငါပေါ်ထွန်းစေမည်ဆိုတဲ့ဖျားရှင်ရဲ့ကြိုတင်ဗျာဒိတ်ပြုချက်လည်းပါဝင်ပါတယ်။ထိုကြောက်တစ်ခုကိုမျက်စိခုနှလုံးကြည့်ရှုလျက်ရှိလိမ့်မည်လို့လည်းဖော်ပြပါရှိပါတယ်။ဘာကိုဆိုလိုပါသလဲ။အ내အတိတ်ပဲရှင်းလင်းဖော်ပြချက်များနဲ့အတူဇာခရိနာဂတိကျမ်းအခန်းကြီး3အခန်းငယ်6ကနေအခန်းငယ်30အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ်
။ယောရှုသည်ညစ်ညူးသောအဝတ်ကိုဝတ်လျက်ကောင်းငင်တမန်ရှေ့မှရပ်နေသည်ဖြစ်၍ကောင်းငင်တမန်ကညစ်ညူးသောအဝတ်ကိုချွတ်ပယ်ကြလော့ဟုမိမိရှေ့မှရပ်နေသောအခြားသူတို့အားဆို၏။ယောရှုအားလည်းသင်အပြစ်ကိုငါဖြေရှင်းပြီးတင့်တယ်သောအဝတ်ကိုဝတ်စီမည်ဟုငါဆို၏။ငါကလည်းစင်ကြယ်သောဘောင်းကိုသူ၏ခေါင်းပေါ်မှတင်ကြစေဟုဆိုသည့်အတိုင်းစင်ကြယ်သောဘောင်းကိုသူဤကောင်းပေါ်မှတင်၍အဝတ်ကိုဝတ်စီကြ၏။ထာဝရဘုရား၏ကောင်းငင်တမန်သည်လည်းအနားမှယက်နေ၏။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာယောရှုနှင့်စာတန်ကိုမြင်ပြန်ခြင်းဆိုပြီးတော့စတင်လာခဲ့တဲ့အခန်းကြီး3တဲကဇာခရိအနာဂတ်ဖော်ပြချက်အပေါင်းတို့ဟာအတော်ကလေးကိုသွက်သွက်လက်လက်ဖြတ်သန်းခဲ့ရပါသောသင်ခန်းစာတွေပဲလို့ကျွန်တော်ဆိုခြင်းပါတယ်။ဟုတ်ပါတယ်။လူမျိုးတော်ဣသရေလကြီးဟုသောအဖွဲ့အစည်းကြီးတစ်ခုလုံးရဲ့စောကျော်လူကိုမပြေနိုင်ပါသောညဉ့်ညူးမှုတွေကိုကိုစားပြုထားတဲ့ယောရှုတယောက်ဟာဖြင့်ပြည့်ညတ်တော်ကာလရဲ့ထုံးစံအတိုင်းယေပရောဟိတ်ကြီးဆိုပြီးတော့ထုံးစံအတိုင်းဗိမာန်တော်ကိုတက်မဲ့ဝိယုံကြီးနဲ့အဖဖျားသခင်ရဲ့ကောင်းငင်တမန်ကြီးဟူသောကယ်တင်ရှင်သခင်ရှေ့မှောက်မှာရပ်တန့်နေခဲ့တယ်။ဒါပေမဲ့သူ့ဟာသူဘယ်လိုပဲပွက်တဲ့အဝတ်အစားကြီးတွေကိုခန့်ကန့်ထည့်တယ်ဝတ်ထားတာဘလောက်မှွေးတဲ့ရေမှွေးတွေကိုပဲတကူလုံးဆွတ်နေနေဘလောက်အထိသာသာနာနာရှိနေနေအဖဖျားသခင်ရဲ့ရှေ့တော်မှောက်မှာတော့မသန့်ရှင်းခြင်းဆိုတာကိုအဖဖျားသခင်မြင်တော်မူခဲ့တယ်။ဘာပဲဖြစ်ဖြစ်သင်အပြစ်တို့ကိုငါဖြေရှင်းတယ်လို့အဖဖျားသခင်ဟာပြောလိုက်တဲ့တပြိုင်တည်းယောရှုသားမကယောရှုကိုစားပြုထားတဲ့အပြစ်ရှိနေပါသောဣသရေလလူမျိုးတော်အပေါင်းတို့ဟာအလိုအလျောက်သန့်ရှင်းသွားကြရစမြဲပဲဆိုတာကိုကျွန်တော်လေ့လာတွေ့ရှိခဲ့ကြပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့မိတ်ဆွေတို့အထူးသတိပြုမိစေချင်တာကတော့ယောရှုနှင့်စာတန်မြင်ပြန်ခြင်းဆိုတဲ့ယူပါယုံဟာအစကတည်းကယေရှုကြီးဟူသောအဖထာဝရမြတ်စွာဘုရား၏အထူးပြုကောင်းငင်တမန်ရဲ့ယုတ်ဝါရဲ့ရှေ့မှတွေ့ဆုံခြင်းဖြစ်တယ်။ယောရှုကြီးဟူသောလူမျိုးတော်ဣသရေလလူအဖွဲ့အစည်းကြီးဟူသောယောရှုရဲ့အနာမှာဆိုရင်အခြားတစ်စုံတစ်ခုသောယုတ်ဝါတစ်ခုဟာအချောင်ကန့်ညိနေခဲ့ခြင်းပဲဖြစ်ပြီးတော့သူကတော့ကျွန်တော်ပြောခဲ့တဲ့ဓာတ်ပြက်ကောင်းငင်တမန်လို့ဆိုရမယ်။စာရန်မနတ်ဖြစ်ခဲ့ခြင်းပဲ။မှန်ပါတယ်။ယောရှု၏လက်ရာဘက်မှကပ်၍ရပ်တန့်တယ်ယောရှုကိုရံပက်ပြုတ်ပွင့်ရန်ရောက်နေခြင်းလည်းဖြစ်တယ်။အဖဖျားသခင်ရွေးချယ်တော်မူသောယေရုရှလင်မြို့တော်ကိုရံပက်ပြုတ်ပွင့်ရန်ရောက်ရှိနေခြင်းဖြစ်တယ်ဆိုတဲ့အချက်တွေကိုကျွန်တော်အနေနဲ့ပြီးခဲ့တဲ့အခန်းကြီး3ရဲ့အစမှကတည်းကတွေ့ရှိခဲ့ကြရပြီးပြီလည်းဖြစ်ပါတယ်။ယေပရောဟိတ်မင်းယောရှုသည်ထာဝရဘုရား၏ကောင်းငင်တမန်ရှေ့၌ရပ်နေသည်ကို၎င်းစာရန်သည်ရံပက်ပြုတ်၍သူ၏လက်ရာဘက်၌ရပ်နေသည်ကို၎င်းငါအာပြတော်မူ၏။ထာဝရဘုရား၏ကောင်းငင်တမန်ကလည်းဩစာရန်ထာဝရဘုရားသည်သင်ကိုဆုံးမတော်မူပါစေသောယေရုရှလင်မြို့ကိုရွေးချယ်ပြီးသောထာဝရဘုရားသည်သင်ကိုဆုံးမတော်မူပါစေသောဤသူသည်မိသည်ကနှုတ်တော်ထင်းစဖြစ်သည်မဟုတ်လောဟုစာရန်အားဆို၏တဲ့ရှင်းနေပါတယ်နော်ဇာခရိမြင်မဲ့ခဲ့ရတဲ့ယူပါယုံတဲ့မှာစာဒန်ရေယောရှုရေဟာအဓိကဒါပေမဲ့ဒီဆန့်ကျင်ဘက်အင်အားစုနှစ်ခုတို့ဟာဘယ်မှာရပ်တန့်နေသလဲဆိုတော့ထာဝရဘုရား၏ကောင်းငင်တမန်ရှေ့မှောက်မှာရပ်တန့်နေတယ်လို့ဖော်ပြခဲ့တယ်။ထာဝရဘုရား၏ကောင်းငင်တမန်ဟူသည်ကယ်တင်ရှင်သခင်ခရစ်တော်၏ကိုစားပြုရုပ်ဝါသာဖြစ်ကြောင်းကိုလည်းကျွန်တော်တို့အချိန်ချင်းဖော်ပြပြီးခဲ့ပါပြီ။မိတ်ဆွေအပေါင်းတို့အခုလိုဒီယူပါယုံရဲ့အစပြုကလေးကပွဲညံ့များလို့ကပ်ပြီးတော့ပါလာတဲ့စာရမဏတ်ဟာနောက်ပိုင်းမှာတော့ဇူးဇူးဆက်ဆက်ကွယ်ပြောက်သွားပြီးတော့ဇာခရိယူပါယုံတဲ့ကနေပျောက်ကွယ်သွားလိုက်တာဟာပြီးခဲ့တဲ့သင်ခန်းစာကနေစပြီးတော့ရှေ့ဆက်ရမယ့်ကြံအခန်းကြီး3နဲ့အထိပေါ်ကိုမလာတော့တာကိုကျွန်တော်တအံတော်တွေ့လာရပါပြီ။ဒါနဲ့ပတ်သက်လို့ကျွန်တော်သင်သိရသောသမာကျမ်းရဲ့မူရင်းစာရေးဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီရဲ့အဆိုကတော့ အဖဖျားသခင်ရဲ့ယေပရောဟိတ်မင်းယောရှုရဲ့ကိုယ်ခန္ဓာကိုညင်ညူးနေမှန်းသိတဲ့အချိန်ဣသရေလလူမျိုးတော်တို့မှာတန့်ရှင်းခြင်းမရှိဘူးလို့အဖဖျားသခင်စီရင်တော်မူချက်ချမှတ်ထားတဲ့အချိန်မှာစာရန်ဟာဝန်ပန်းတသာရောက်ရှိနေတယ်။သူရံပက်ပြုတ်ပွရန်အတွက်အကွက်ကောင်းဆိုင်နေတဲ့အတွက်ကြောင့်အဲ့ဒီယူပါယုံထဲမှာအစပထမရောက်ရှိနေခဲ့ခြင်းဖြစ်တယ်။ဒါပေမဲ့မင်းအပြစ်ကိုငါလွတ်လိုက်ပြီးယောရှုစာရန်နဲ့တပြိုင်နက်ဒီစာရန်မန္တဟာလက်လျှော့လိုက်ပြီးတော့ပျောက်ချင်းမလှပျောက်ွယ်သွားရတာပဲဖြစ်ရလိမ့်မယ်လို့သူ့အယူအဆကိုဖော်ပြပေးလိုက်ပါတယ်။မိတ်ဆွေတို့တာရှင်အပေါင်းတို့အတိတ်ကာလတလျှောက်လုံးမှာဇာခရီးပြုတ်ခဲ့တဲ့ဗျာဒိတ်တော်တွေဟာအဲ့ဒီဇာခရီးတို့ရဲ့ပြည်တော်ပြန်ခေတ်ကာလမှာအဖဖျားသခင်ဤအပြစ်လွတ်ခြင်းအခွင့်ကိုမိမောင်းထိုးဖော်ပြပေးခဲ့ပြီးဖြစ်တယ်လို့အနန္တကာလတည်းဟူသောအဖဖျားသခင်ဤနေရဲ့သို့မဟုတ်ကျမ်းစာကမကြာခဏဖော်ပြတဲ့ထိုအချိန်ထိုကာလပေါ့အဲ့ဒီအချိန်ကာလတည်းဟူသောကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ထောင်မဲ့အချိန်အတွက်ပါလျင်ကြိုတင်အကျိုးသက်ရောက်သောကြိုတင်ချထားပေးလိုက်သောဗျာဒိတ်အနာဂတ်တစ်ခုအဖြစ်ကျွန်တော်တို့ရှုမှတ်ခဲ့ကြရပါပြီအခုအချိန်မှာတော့စာရမဏတ်အရှင်းမပါဝင်တော့တဲ့အတွက်ပို့ပြီးတော့ကျက်တရေမင်္ဂလာအပေါင်းနဲ့ခါညောင်းပါသောအနာဂတ်ကျမ်းများကိုကျွန်တော်တို့မိတ်ဆွေတို့ဆက်လက်နားဆင်ကြည့်ကြပါအောင်စုဇာခရိအနာဂတ်ကျမ်းအခန်းကြီး3အငယ်6တဖန်ထာဝရဘုရား၏ကောင်းကင်တမန်သည်ကောင်းကင်ဘုရားအရှင်ထာဝရဘုရား၏အမိန့်တော်ကိုဆင့်ဆို၍ယောရှုအားပြည့်ညတ်ထားသည်ကားကောင်းကင်ဘုရားအရှင်ထာဝရဘုရား၏အမိန့်တော်ကိုဘယ်သူကဆင့်ဆိုခဲ့ပါသလဲထာဝရဘုရား၏ကောင်းကင်တမန်တော်ကဆင့်ဆိုခြင်းသာလျှင်ဖြစ်ပါ रे တနည်းအားဖြင့်ထာဝရဘုရားသခင်ကိုတော်တိုင်အမိန့်ချမှတ်ခြင်းလို့ကျွန်တော်တို့အလေးနဲ့ခံယူကြရပါလိမ့်မယ်အခါတိုင်းဇာခရိအနာဂတ်ကျမ်းတို့မှကြည့်လိုက်မယ်ဆိုရင်ကယ်တင်ရှင်သခင်ရဲ့ကိုစားအဖထာဝရမြတ်စွာဘုရား၏ကောင်းကင်တမန်ဒီဟုသောမေရှိယ၏ရုပ်ဝါတို့ကိုကျွန်တော်တို့မြင်သာမြင်ခဲ့ရတယ်နှုတ်ကပတ်တော်စကားများပြောဆိုသောစကားများအနာဂတ်ပြည်သောစကားများကိုတော့သခင်ကိုတော်တိုင်မဟုတ်တဲ့တခြားတစ်ပါးသောကောင်းငင်တမန်ကနေသားလျှင်အတိတ်ပဲပြန်ဆိုတင်ပြခြင်းအဖြစ်သားလျှင်ကျွန်တော်တို့ရှုမြင်ခဲ့ရတယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်အခုအချိန်မှာတော့ကယ်တင်ရှင်ကိုတော်တိုင်ကဆင့်ဆိုခြင်းဖြစ်သွားပြီတနည်းအားဖြင့်ဒါဟာအဖဖျားသခင်နှုတ်ကပတ်တော်ရောက်ရှိလာခြင်းလို့ဆိုရမှာဖြစ်တယ်ဟုတ်ပါတယ်ကယ်တင်ရှင်သခင်ခရစ်တော်ရဲ့လူဘဝဇာတိခံယူခြင်းမှာအဖဖျားသခင်နဲ့ကယ်တင်ရှင်ဟာတိုက်ရိုက်အဆက်အသွယ်ကျိန်ဖန်များစွာရှိခဲ့ပါတယ်။ဘသူကမှကြားတဲ့ကဆင့်ဆိုခြင်းမရှိခဲ့ရသလိုကယ်တင်ရှင်ကိုတော်တိုင်ဟာလေသူ့ကိုတယောက်ယောက်ကကြားတဲ့ကပြောလို့ပြောတယ်ဆိုတာမျိုးမရှိခဲ့ပါဘူး။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈အငယ်54 55တို့မှကြည့်လိုက်မယ်ဆိုရင်သခင်ကိုတော်တိုင်ပြောဆိုခဲ့တဲ့စကားသံတွေဟာသူနဲ့အဖဖျားသခင်ကြားမှာဘာမှနောက်ထပ်ကြားကန်နဲ့မရှိဘူး။လိုလဲမလိုအပ်ဘူးဆရာတွေကိုချင်ရှားပေါ်လွင်စေခဲ့သလိုသူနဲ့အဖဖျားသခင်ဟာတလုံးတဝသီးသာလျှင်ဖြစ်တော်မူတယ်။တနည်းအားဖြင့်သူသည်အဖဖျားသခင်ဖြစ်တော်မူသည်ဆရာကလည်းအဲ့ဒီရှင်ယောဟန်ခရစ်ဝင်ကျမ်းတွင်တည်းမှာပဲကျွန်တော်ပြတ်သားရှင်းလင်းစွာတွေ့ကြရပြီဖြစ်ပါတယ်။ပထမအချက်အနေနဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈ရဲ့အငယ်55 56တို့ကိုပြန်ပြီးတော့ကြည်ပါ။သို့တော်လည်းထိုဖျားသခင်ကိုသင်တို့မသိကြငါမူကားသိ၏။ငါမသိဟုငါဆိုလျင်သင်တို့ကဲ့သို့မှုသာသုံးသောသူဖြစ်လိမ့်မည်ထိုဖျားသခင်ကိုငါသိ၏ဖျားသခင်၏စကားတော်ကိုလည်းနားထောင်၏တဲ့အဲ့ဒီအတိုင်းပါပဲရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး10ထဲမှာအငယ်16နဲ့18ဟာအခုလိုဖော်ပြထားပါတယ်ငါသည်ကိုယ်အသက်ကိုစွန့်၍နောက်တဖန်ယူအုံးမည်ဖြစ်သောကြောင့်ငါခမည်းတော်သည်ငါကိုချစ်တော်မူ၏ငါအသက်ကိုအဘယ်သူမျှမလုမယူကိုယ်အလိုအလျောက်ငါစွန့်၏ကိုယ်အသက်ကိုစွန့်ရသောအခွင့်နှင့်နောက်တဖန်ကိုယ်အသက်ကိုယူပြန်ရသောအခွင့်သည်ငါ၌ရှိ၏။အဲ့ဒီတိုင်းပါပဲ။အဲ့ဒီရှင်ယောဟန်ခရစ်ဝင်ကျမ်းရဲ့အခန်းကြီး၁၀အငယ်28 29ကျတော့အခုလိုဖော်ပြပါရယ်။ထာဝရအသက်ကိုလည်းငါပေး၏။ထိုသိုးတို့သည်ပျက်စီးခြင်းနှင့်အစင်မပြတ်ကင်းလွတ်ကြလိမ့်မည်။အဘယ်သူမျှထိုသိုးတို့ကိုငါလက်မှမနှုတ်မယူရ။ထိုသိုးတို့ကိုငါ၌အပ်ပေးတော်မူသောငါခမည်းတော်သည်ခသိန်းသောသူတို့တည်းကြီးမြတ်တော်မူသည်ဖြစ်၍အဘယ်သူမျှထိုသိုးတို့ကိုငါခမည်းတော်၏လက်မှမနှုတ်မယူနိုင်ရာငါသည်ခမည်းတော်နှင့်တလုံးတဝသည်ဖြစ်သည်တဲ့မိတ်ဆွေတို့သာရှင်အပေါင်းတို့ခင်ဗျာအခုအချိန်မှဆိုရင်ထာဝရဘုရား၏ကောင်းငင်တမန်အဖြစ်ဒီနေရာမှာတင်စားထားတဲ့ကယ်တင်ရှင်သခင်ဟာအဖဖျားသခင်ရဲ့ဗျာဒိတ်တော်တို့ကိုတိုက်ရိုက်ဖို့ပြပြီးတော့ယောရှုကိုပြည့်ညတ်ထားလျက်ရှိနေပါတယ်။ တနည်းအားဖြင့်ပညာတော်ကိုကိုတော်တိုင်ချမှတ်နေခြင်းပဲဖြစ်ပါれ။ဇာခရိအနာဂတိကျမ်းအခန်းကြီး3အငယ်9တင်သည်ငါလမ်းသို့လိုက်၍ငါပညာတရားကိုစောင့်ရှောက်ဖြင့်ငါအိမ်ကိုစီရင်ရသောအခွင့်ငါတရင်တို့ကိုစောင့်ရသောအခွင့်ရှိလိမ့်မည်။ရှေ့တော်၌ရပ်နေသောသူအချို့တို့ကိုသင်အားလမ်းပြရသောသူဖြစ်မည်အကြောင်းငါခံထားမည်တဲ့မှန်ပါれမိတ်ဆွေအပေါင်းတို့အဖထာဝရမြတ်စွာဘုရားသခင်ရဲ့ပြည့်ညတ်တော်ဟာခရစ်တော်ကိုတော်တိုင်ရဲ့ပြည့်ညတ်တော်ပဲဖြစ်ပါလေပြည့်ညတ်တော်ဒီဟူသောနှုတ်ကပတ်တော်သည်လူစားတိကိုခံယူလိုက်တဲ့အခါမှာအဖဘုရားသခင်ဤဘုန်းတော်ကိုထင်ရှားစေသောသားတော်ပင်ဖြစ်တဲ့အကြောင်းကိုရှင်ယောဟန်ခရစ်ဝင်ကျမ်းရဲ့အစပိုင်းတွင်မှကတည်းကကျွန်တော်အလေးအနက်ပြုခဲ့ကြပြီးပါပြီငါအိမ်ကိုစီရင်ရသောအခွင့်နှင့်ငါတိုင်းတို့ကိုစောင့်ရှောက်ရသောအခွင့်ကိုငါပေးမယ်ယောရှုတဲ့ဒါအပြင်ရှိတော်မှာရက်နေတော်သူအချို့တို့ကိုလေသင်ဟာလမ်းပြရတော်သူဖြစ်မည်အကြောင်းငါခံထားပါမည်တဲ့တစ်ချိန်တုန်းကညစ်ညူးခဲ့ပါတယ်ဆိုရယ်ယောရှုမတန့်ရှင်းခဲ့ပါဘူးဆိုရယ်ယောရှုတနည်းအားဖြင့်လူမျိုးတော်ရဲ့ကိုစားပြုပုဂ္ဂိုလ်ကြီးအခုအချိန်မှာအပြစ်လွတ်တော်မူခြင်းကိုခံရတယ်တန့်ရှင်းခြင်းဝိယုံနဲ့အတူဘောင်းတုတ်ကိုပါဆင်မြန်းခွင့်ရရှိသွားပြီယေရုရှလင်ဘိမှန်တော်မှာထိုက်တန်တဲ့ယေပရဟိတ်တာဝန်ကိုထမ်းဆောင်ခွင့်ကိုအဖဖျားသခင်အတည်ပြုပေးလိုက်ပါတယ်ဟုတ်ပါတယ်ငါလမ်းသို့လိုက်၍ငါပြည့်ညက်တရားကိုစောင့်ရှောက်ဆိုတဲ့အဓိပ္ပာယ်ဟာကိုဘဝအသက်တာကိုကိုအစဉ်တစိုက်ဆင်ခြင်အောင်မိနှလုံးသွင်းရမယ်ဆင်ခြင်ယုံသွားမကပြင်ဆင်ရမယ်ငါစကားကိုပဲနားထောင်ရမယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်တနည်းအားဖြင့်ရှင်ယောဟန်ခရစ်ဝင်ကျမ်းမှာဖော်ပြပေးခဲ့တဲ့ငါကိုချစ်မြင်ငါဤပြည့်ညက်တို့ကိုစောင့်ရှောက်လော့ဆိုတဲ့အဓိပ္ပာယ်ပဲဖြစ်ပါတယ်ယောရှုတယောက်တည်းကိုပဲဆိုလိုသလားဆိုရင်မဟုတ်ပါဘူးလူမျိုးတော်ဣသရေလမှာပြီးမျက်မှောက်ခေယုံကြည်သူလူသားတဦးစီတို့အတွက်လမ်းညွန်ပဲဖြစ်နေပါလေဒါရမကဒီအနာဂတ်ဟာရှေ့ကိုအဝေးကြီးပြေးသွားတဲ့အနာဂတ်ဖြစ်တယ်အနန္တကာလမှာလူမျိုးတော်တစ်ခုလုံးဟာဖန်ရှင်သောအမျိုးပိုင်တိုက်သောဗန္ဒါတော်ယစ်ပရောဟိတ်အမျိုးဆိုတဲ့တောလေယာကျမ်းမှာဖော်ပြခဲ့တဲ့ပရိညင်အတိုင်းပြည့်စုံလာရမယ်ဆရာကိုပါဖော်ပြပေးလိုက်ခြင်းပါပဲဟုတ်ပါရဲ့မိတ်ဆွေအပေါင်းတို့ပြည့်ညတ်တော်တွေပင်လျှင်စတင်၍ချထားခြင်းမပြုမီကတည်းကအဖဖျားသခင်ပေးခဲ့တဲ့ဗရိညင်ကိုကျွန်တော်အထက်ထပ်ပြန်လည်ဆင်ခြင်အောင်မေ့ပူရန်လိုပါတယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့ထွက်မြောက်ရာကျမ်းအခန်းကြီး16တဲကကျွန်တော်အချိန်ချင်းဖော်ပြခဲ့တဲ့အချက်ကိုပဲတကြောပြန်တင်ပြခွင့်ပြုပါ။ထို့ကြောင့်ယခုတွင်သင်တို့သည်ငါစကားကိုအမှန်နားထောင်၍ငါဗရိညင်ကိုစောင့်ရှောက်ခြင်းအခြားသောလူမျိုးတကားတို့တဲ့သင်တို့သည်ငါပိုင်တိုက်သောဗန္ဒါတော်ဖြစ်ရကြလိမ့်မည်မြေကြီးရှိသမျှသည်ငါ၏ဥစ္စာဖြစ်၏သင်တို့သည်လည်းမင်းစည်းစိမ်ရှိသောယေဘုဟိမျိုးတန်ရှင်းသောလူမျိုးဖြစ်ရကြလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့ရဲ့အသက်တာတွေဟာအပြစ်တရားနဲ့ပျော်မွေ့ယုံသားမကမြုပ်လူစဲစဲအခြေအနေမျိုးမှာကယ်တင်ရှင်ဂျေဇုတော်ဆရာကိုနားလေခံစားရပြီဆိုပါတော့ကျေးဇူးတော်ကြောင့်ပဲဆိုတာကိုအချိန်ချင်းပြော့ပြော့ပြီးတော့နေုံနဲ့မပြီးပဲနဲ့ကျေးဇူးတော်ကိုအဖဖျားသခင်ကြီးစကားကိုနားထောင်ခြင်းအဖဤအမှုတော်ကိုပါဝင်ထမ်းရွက်ခြင်းသူကိုယ်သာအမြဲမျက်မှောက်ပြုခြင်းတို့နဲ့အတူတုံ့ပြန်ကျေးဇူးဆပ်ဖို့လိုပါလိမ့်မယ်အဲ့ဒီလိုမှမဟုတ်ဖဲနဲ့အချိန်ချင်းဒီအပြစ်တရားဘက်မှပဲစိတ်လဲနေမယ်ဆိုရင်တော့ထာဝရဖျားအတွက်တန့်ရှင်းခြင်းဆိုတဲ့ဘောင်းတုတ်ကြီးကိုကောင်းပေါ်တင်ပြီးတော့မဟုတ်မဟုတ်တာအကုန်လျှောက်လုတဲ့ဟေရှာယခေတ်ကယေပရောဟိတ်ကျေးဘဝမျိုးကိုအဆင့်လျှောကုန်ရမှာကိုစိုးရိမ်ပွေရှိတဲ့အကြောင်းကျွန်တော်အလေးအနက်တင်ပြခြင်းပါ रे ဟုတ်ပါ रे အဖဖျားသခင်ကတော့အခွင့်အာဏာတွေကိုအနှင်းတယ်လော့ကီဉာဏ်ပညာတွေကိုအမျိုးမျိုးပေးတယ်စစ်မှုကိုအောင်မြင်ဖို့ခွန်အားဗလတွေတတ်တိတွေကိုပေးတယ်ဒါပေမဲ့လူစားတိစိတ်ဟာပြာပုံကိုပို့ပြီးတော့တိုးကျင်တတ်တယ်ဆိုတဲ့အချက်တွေကိုဘာဘူးလုံးကျွံဘဝမရောက်ခင်အချိန်ကလူမျိုးတော်ရဲ့အားနည်းချက်တွေအဖြစ်ဟေရှာယမှတ်တမ်းတွေမှာကျွန်တော်တို့တွေ့ခဲ့ရပါပြီ။အဲ့ဒီအချိန်ကာလမှာရှေးဆုံးတန်းကလူမျိုးတော်ကိုကိုစားပြုထားရတယ်။ယစ်ပရောဟိတ်ကြီးတွေကိုတိုင်ဟာဘလောက်အထိသရုပ်ပြက်ခဲ့တယ်ဆိုတာကိုကျွန်တော်တို့အခုလို့တွေ့ခဲ့ရခြင်းဖြစ်ပါတယ်။ဟေရှာယအနာဂတ်ကျမ်းအခန်းကြီး28အငယ်9မှ8ကိုပြန်ကြည့်ပါ။တရားမှုကိုစီရင်သောသူတို့အားတရားစီရင်သောညံကို၎င်းရန်သူမျိုးတကားတိုင်အောင်စစ်မှုကိုလှန်သောသူတို့အားခွန်အားဗလာကို၎င်းပေးတော်မူလိမ့်မည်။သို့တော်လေထိုသူတို့သည်စပြည့်ရီကြောင့်မှားယွင်းကြပြီ။သေရီတရက်ကြောင့်လမ်းလွဲကြပြီ။ယေပရောဟိတ်နှင့်ပရောဖက်တို့သည်သေရီတရက်ကြောင့်မှားယွင်းကြပြီ။စပြည့်ရီနှင့်မှွန်ကြပြီ။ သေရေသေရဲ့ကြောင့်လမ်းလွဲကြပြီ။ဗျာဒိတ်ခံသည့်အရာ၌မှားယွင်းလျက်တရားစီရင်သည့်အရာ၌ထိမိ၍လဲလျက်နေကြ၏။သူတို့ဇပွဲရှိသမျှတို့သည်လွတ်လပ်ရာမရှိသည့်တိုင်အောင်အံပတ်နှင့်၎င်းအညစ်အကြေးနှင့်၎င်းပြည့်လျက်ရှိကြ၏တဲ့။မိတ်ဆွေအပေါင်းတို့ပေါ်ပြပါဖြစ်စဉ်တွေဟာကျွန်တော်လူလောကရဲ့တရုပ်ဆုံတစ်ခုပဲဖြစ်ပါတယ်။အခုဇာခရီပရောဖက်ရဲ့အချိန်ကာလမှာအဖဖျားသခင်ပေးခဲ့တဲ့ကောင်းကြီးမင်္ဂလာတွေနှောင်းကာလနှစ်ပေါင်း900လောက်ကြာတဲ့အခါကျတော့အဲ့ဒီကောင်းကြီးမင်္ဂလာတွေအကုန်လုံးကိုပထမအချိန်အတီးပြုတ်ပေးမယ်ကေတီရှင်ရဲ့လူစားတိခံယူရာဘဝမှာပဲလူမျိုးတော်ဟာဖောက်ဖျက်ကျူးလွန်နေကြပြန်ပြီဆိုတာတွေ့ကိုပြန်ပြီးတော့တွေးလိုက်တိုင်းရင်နာစရာကောင်းလာပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့မျက်မှောက်ခေယုံကြည်သူအသင်းတော်တွေရဲ့ကြားမှာလေဒီဖြစ်စဉ်တွေဟာသိပြီးတော့ဆန်းဆန်းပြပြမဟုတ်အများကြီးဖြစ်ပေါ်နေတယ်လို့ကျွန်တော်ယင်ထဲမှာခန်းစားနာလည်မိပါတယ်။ဇာခရိအနာဂတ်ကျမ်းအခန်းကြီး3အငယ်8ဟာဘယ်လိုဆက်လိုက်တယ်ဆိုတာကိုဆက်လက်နားဆင်ကြည့်ရပါအောင်စို့။အိုးယေဘရဟိမင်းယောရှု။သင်ရှိမှနေတော်သင်အပေါင်းအဖော်တို့နှင့်တကွနားထောင်လော့။သူတို့သည်နမိတ်လက္ခဏာနှင့်ရှင်တော်သူဖြစ်ကြ၏။ငါဤကျွန်ဒီဟုသောအညွန့်ကိုငါပေါ်ထွန်းစေမည်။ဟောစောစောပိုင်းကလေးကတည်းနော်။ပူပူနွေးနွေးကလေးပဲရှိသေးတယ်။ခရစ်တော်ဤပထမအချိန်ကြွလာတော်မူခြင်းအကြောင်းကိုကျွန်တော်ပြောခဲ့တယ်။ပြောလို့မှလက်ဆက်မသက်သေးဘူး။အခုပေါ်လာပြီ။အလွန်ရှင်းလင်းတဲ့ဗျာဒိတ်အနာဂတ်တိရောက်ရှိလာပြီ။ယောရှု၊မင်းလည်းသေချာနားထောင်။မင်းရဲ့အပေါင်းအဖော်တို့ကိုလည်းနားထောင်ကြစေတဲ့။အထူးသဖြင့်ထိုသူအပေါင်းတို့ဟာနမိတ်လက္ခဏာနှင့်ရှင်တော်သူများဖြစ်ကြတဲ့အတွက်ကြောင့်နားထောင်ဖို့အထူးပဲအရေးကြီးပါတယ်တဲ့။ဘလောက်အံ့ဩဖို့ကောင်းပါသလဲ။အခုဇာခရီးရဲ့ယူပါယုံတဲမှာယေပရောဟိတ်ယောရှုပါဝင်တယ်။ယောရှုဥဆောင်တဲ့ဗိမ္မာန်တော်မှာအဖဖျားသခင်ဝတ်ကိုဆောင်ကျင်းရမယ်အခြားယေပရောဟိတ်ငယ်များပါဝင်တယ်။သူတို့ဟာကျွံဘဝကလွမြောက်စာလူမျိုးတော်ပြန်လည်ပြုပြင်တည်ဆောက်သောယေရုရှလင်နဲ့တကွဣသရေလနိုင်ငံအသက်ဆောက်လို့ရပါသောအဖဖျားသခင်ကြီးဗိမ္မာန်တော်တို့မှာစတင်တာဝန်ယူရတော်မယ်လူတွေဖြစ်တယ်။အခုဇာခရီးကြားနာရတဲ့ဗျာဒိတ်ယူပါယုံရဲ့နောက်ထပ်ပရောဖက်မာလခိတို့ရဲ့အနာဂတ်တိဗျာဒိတ်တို့ရဲ့ဟာပြည့်ညတ်တော်ကာလရဲ့နောက်ဆုံးသောအနာဂတ်တိတွေယူပါယုံတွေကြီးပဲအဲ့ဒီဗျာဒိတ်တော်ရဲ့အနာဂတ်တိတွေပြီးမယ်ဆိုရင်နောက်ထပ်နှစ်ပေါင်း900နီးပါးလောက်အဖဖျားသခင်ရဲ့ကောင်းကင်နိုင်ငံတော်ကအသံတွေဟာအလုံးတိတ်ဆိတ်သွားပြီးတဲ့နောက် BC လို့ကျွန်တော်တို့သတ်မှတ်ထားတဲ့ခရစ်တော်မပေါ်ခင်သတ်မှတ်သောသမိုင်းနှစ်တို့အပြီးသတ်ရလိမ့်မယ်တနည်းပြောရရင်တော့နောက်ဆုံးအရေးကြီးသည့်ခေတ်ဦးအချိန်ကာလမှာအခုဇာခရိမာလခိဟဲဂဲတို့ရောက်ရှိနေကြတယ်။အဲ့ဒီခေတ်ရဲ့နောက်ပိုင်းကာလတွေမှာဘာဗျာဒိတ်တော်တွေဘာအနာဂတ်တိနဲ့ဘာယူပါယုံတွေကိုမှမကြားရမမြင်ရတော့ဘဲနဲ့လူအဖွဲ့အစည်းကြီးတစ်ခုလုံးဟာကောင်းကင်ဘုံနဲ့အဆက်အသွယ်မရှိ။အတိတ်ကာလပြည့်ညတ်တော်တွေကိုကိုယ့်ဖာသာကိုပဲစောင့်ရှောက်ရင်းနဲ့နှစ်တွေကိုလူသားတို့ကြော်လွန်ကြရတော့မှဖြစ်တယ်။ဒါကြောင့်မလို့အလွန်အလွန်အရေးကြီးတဲ့စကားကိုသူတို့နားထောင်ဖို့လိုကြလိမ့်မယ်။ကျွန်တော်ကမ္ဘာနိုင်ငံကြီးလောကမှာလေဒီအတိုင်းပဲမဟုတ်ဘူးလားမြန်မာနိုင်ငံကြီးလောကမှာလေဒီအတိုင်းလိုပဲကျွန်တော်ဆိုချင်ပါ रे ဒီကနေ့ည9နာရီတိတိမှာတိုင်းပြည်ခေါင်းဆောင်ကြီးရဲ့အထူးမိန့်ခွန်ကြေညာချက်ထုတ်လွှင့်ပါမယ်အားလုံးစောင့်စားနားဆင်ကြပါမနေ့ဖန်မနေ့မှာတော့ကမ္ဘာခေါင်းဆောင်ကြီးတရားဥပဒေနေပြီးတော့ကြေညာချက်ထုတ်ဖို့ရှိနေပါ रे စသည်စသဖြင့်ကြေညာလိုက်ပြီးဆိုရင်တိုင်းတပြည်လုံးတကမ္ဘာလုံးအတိုင်းအတာနဲ့လူသားတွေဟာမျှော်လင့်တကြီးနဲ့ရှဲကနေငြိမ်ကြသွားရစမြဲဖြစ်တယ်တထိတ်ထိတ်စောင့်ပြီးတော့နားဆွင့်ကြရတယ်ဆိုတဲ့သဘောမျိုးအတိုင်းပဲပေါ့မိတ်ဆွေတို့မိတ်ဆွေတို့သိထားတဲ့အတိုင်းအခုယောရှုနဲ့ဣသရေလတန်ရှင်းသူလူတစုတို့ဟာဘု து ရှိမှရှိနေကြပါသလဲထာဝရဘုရားကြီးကောင်းငင်တမန်တဲ့သူတို့တစ်သက်လုံးမမြင်ဘူးတဲ့ကက်တင်ရှင်သခင်ဆိုတာကိုသူတို့သိတော့သိကြမှာမဟုတ်ဘူးသိအရေးပါအရာရောက်တဲ့ရုပ်ဝါတစ်ခုဆိုတာကိုတော့ရိပ်စားမိကြမယ်လို့ကျွန်တော်တို့ခံမှန်းနိုင်ပါတယ်ဒီကောင်းငင်တမန်ဟာလေစောစောပိုင်းကလေးကမလိုအပ်တဲ့အပိုင်းတွေမှာတစ်ချက်မှဝင်မပြောခဲ့ဘူးတခြားတစ်ပါးသောကောင်းငင်တမန်တစ်ပါးနဲ့သာဆက်သွယ်စီခဲ့တယ်မိခေလဂါဘရီလတို့လိုကောင်းငင်တမန်မင်းတစ်ပါးပါကိုသာစကပြန်နောက်ထပ်လှုပ်စီခဲ့တယ်အခုအချိန်မှာတော့သူကိုယ်တော်တိုင်းဟာအဖဖျားသခင်အသံတော်နဲ့ဓာတ်ရိုက်ကြီးညာခြင်းဆိုတာရှင်းနေပါတယ်ဟုတ်ပါတယ်သူကိုယ်တိုင်ပနာမပြိုးလိုက်တာကတော့တခြားမဟုတ်ဘူးနမိတ်လက္ခဏာများနဲ့ရှင်တော်သူများဖြစ်၍အားလုံးနားဆင်ကြစေတဲ့တခါအဲ့ဒီကြီးညာချက်ဘာလဲဆိုတော့ရှင်းနေပါလေငါဤကျွန်ဒီဟုသောအညွန့်ကိုငါပေါ်ထွန်းစေမည်ဆိုတဲ့ကြီးညာချက်ပဲ14လုံးတည်းသာပါဝင်တဲ့စကားစုဖြစ်ပါလေ အင်္ဂလိပ်ကတော့ပို့တောင်းမှတူပါသေးတယ် I will bring forth my servant the branch တဲ့လူသားတို့ပါဇက်အဟောင်းသားဟသွားကြရပါလိမ့်မယ်ကြောထဲမှာရိုးရင်းချင်းစီတဲမှာစိတ်ကနေတူပြိုင်ဖြစ်သွားကြရပါလိမ့်မယ်ကျွန်တော်ရဲ့စိတ်ထဲမှာရှိတဲ့အတိုင်းပြောရမယ်ဆိုရင်တော့လူသားတို့ရဲ့အုံနောက်နဲ့နားလေကောင်းမှလေလိမ့်မယ်။ဒီယူပါယုံကိုခန်းစားနေရတဲ့ဇာခရစ်ကိုယ်တိုင်မှင်သက်မိသွားလိမ့်မယ်။ကိစ္စမရှိပါဘူး။သမိုင်းကပီးထိုးလိုက်သောစကား။စကြဝဠာတစ်ခုလုံးကိုပဲ့တင်အောင်အမြဲအသက်တကိုးအရှိန်ပါတဲ့ကြီးညာချက်အဖြစ်နဲ့။သူတို့ရဲ့ရင်ထဲမှာခိုက်သွားဖို့သာလျှင်အဓိကပဲလို့ကျွန်တော်ခံယူလိုက်ပါတယ်။မိတ်ဆွေတို့အလေးအနက်ပြန်ပြီးတော့နားဆွင့်ထောင်စီခြင်းပါတယ်။ငါဤကြွန်ဒီဟုသောအညွန့်ကိုငါပေါ်ထွန်းစေမည်မိတ်ဆွေတို့လူသာတိလူအနွယ်အညွန့်ငါကိုစားပေါ်ထွန်းလိမ့်မည်တဲ့ရှင်းနေတာပါပဲကယ်တင်ရှင်သခင်ယေရှုခရစ်ကိုဖော်ပြခြင်းဖြစ်ပါ रे ဟေရှာယအနာဂတ်ကျမ်းအခန်းကြီး7အငယ်1နဲ့2မှာကြည်ပါယေရှေအမျိုးအငုံ၌အတက်ပေါက်လိမ့်မည်သူဤအမြင့်တို့တွင်အညွန့်သည်အသီးသီးလိမ့်မည်ထာဝရဖျား၏ဝိညာဉ်တော်ကြီးဟုသောဉာဏ်ပညာကိုပေးသောဝိညာဉ်၊ကြံစည်တက်ဆွန်းနိုင်သောတတ္တိကိုပေးသောဝိညာဉ်၊ထာဝရဖျားကိုသိ၍ကြောက်ရွံ့သောသဘောကိုပေးသောဝိညာဉ်တော်သည်ထိုသူအပေါ်မှကျိန်ဝတ်တော်မူလိမ့်မည်တဲ့မပြီးသေးပါဘူးယေရမိအမည်ရှိပရောဖက်ကြီးမှတဆင့်ချထားပေးခဲ့တဲ့အနာဂတ်တစ်ခုဟာလည်းကျန်ရစ်နေပါသေးတယ်ယေရမိအနာဂတ်ကျမ်းအခန်းကြီး23အငယ်5နဲ့6တို့ကိုနားဆင်ကြည့်ပါထာဝရဖျားမိန်တော်မူသည်ကားတန်ရှင်းသောအညွန့်ကိုဒါဝိဒ်အဖို့ငါပေါက်စီသည့်အတိုင်းညံကောင်းသောရှင်ဘုရင်တဦးသည်စိုးစံ၍မြေကြီးပေါ်မှတရားသဖြင့်ဖြောက်မတ်စွာစီရင်ရာကာလသည်ရောက်လိမ့်မည်သင်သိရသောသမာကျမ်းရဲ့မိတ်ဆွေတော်တာရှင်အပေါင်းတို့ခမညာကယ်တင်ရှင်သခင်ခရစ်တော်ဟာလူသားတိကိုခံယူတဲ့အတွက်အညွန့်အနွယ်သို့သည်မဟုတ်အင်္ဂလိပ်ဝေါ်ဟာရအဖြစ် branch ဖြစ်လာရပါတယ်လူသားတိကိုသူမခံမယူဘဲနေမယ်ဆိုရင်အညွန့်မဟုတ်ရှေးကဘာအဆက်ဆက်ကလေးကအဖဖျားသခင်နဲ့အတူရှိသောဖျားသခင်ကိုတော်တိုင်ပင်လင်ဖြစ်ပါလေသူဟာနှုတ်ကပတ်တော်ဆိုတဲ့အဖဖျားသခင်အသက်ဝိညာဉ်လည်းဖြစ်ပါလေအခုလိုလူသားတိကိုခံယူတာဟာလေအဖဖျားသခင်ဤဘုန်းတော်ကိုထင်ရှားစေဖို့ရန်နေအဖဖျားသခင်ဖန်ဆင်းတော်မူသောလူလောကတစ်ခုလုံးကိုကယ်တင်တော်မူခြင်းကြီးစုနဲ့ပတ်ရဖို့ရန်ပဲဖြစ်ပါလေဇာခရိအနာဂတ်ကျမ်းအခန်းကြီး3အငယ်ကိုယောရှုရှေ့မှာငါထားသောကြောက်ကိုကြည့်လောထိုကြောက်တစ်ခုကိုမျက်စိခုနှလုံးကြည့်ရှုလျက်ရှိလိမ့်မည်ထိုကြောက်ကိုလည်းငါထုလုံမည်တနေ့ချင်းတွင်ဤပြည်ဤအပြစ်ကိုငါပယ်ရှင်းမည်ဟုကောင်းကင်ဘုရားအရှင်ထာဝရဘုရားမိန့်တော်မူ၏အဘယ်မည်သောကြောက်ဖြစ်နိုင်ပါသလဲမိတ်ဆွေအပေါင်းတို့အသက်ဆန်းရည်ကိုထာဝရစီးဆင်းစေသောကြောက်ဖြစ်ပါれအသင်းတော်ဤတိုက်တောင်း၌အမြင့်ဖြစ်သောကြောက်လည်းဖြစ်ပါれနောက်ဆုံးသောကကလအဆုံးမှာသမိုင်းကန္တအာလုံးတို့ကိုဖြိုချဖျက်ဆီးပြီးတဲ့နောက်သူဤမဆုံးဆနိုင်သောနိုင်ငံတော်ကိုတီမဲ့ကြောက်လည်းဖြစ်ပါလေ။ဟုတ်ပါရဲ့။ဒံယေလအနာဂတ်ကျမ်းအဖြစ်ဒီအချက်ဟာရှင်းလင်းခဲ့ပြီပါပါ။အဲ့ဒီဒံယေလအနာဂတ်ကျမ်းတဲ့ကလူသမိုင်းကန္တတို့ကိုဖော်ကျူးထားတဲ့ရုပ်ထုကြီးဟာနောက်ဆုံးသောကကလမှာဒီကြောက်နဲ့ပဲပြိုကျသွားရလိမ့်မယ်။ညံ့ညက်ကြည်ပြက်လူသမိုင်းပြီးဆုံးခြင်းသို့ရောက်ရှိသွားရလိမ့်မယ်။ဒီအကြောင်းတွေကိုဒံယေလအနာဂတ်ကျမ်းအခန်းကြီး1ထဲမှာအခုလိုအထင်အရှားကျွန်တော်တို့တွေ့ခဲ့ရပါပြီ။ကိုတော်သည်ကြည့်ရှု၍ရုတ်ထုကြီးကိုမြင်တော်မူ၏။ထူးမြတ်သောအယောင်အဝါနှင့်ပြည့်စုံ၍ကြီးမြင့်သောထိုရုတ်ထုသည်ကြောက်မဲ့ဖွယ်သောပုံသဏ္ဍာန်ကိုဆောင်လျက်ကိုတော်ရှိ၌တည်ရှိ၏။သူ၏ဥကောင်းသည်ရွှေစင်ဖြစ်၏။ရင်ပန်းနှင့်လက်နှစ်ဖက်သည်ငွေဖြစ်၏။ဝန်းနှင့်ပေါင်နှစ်ဖက်သည်ကြေးဝါဖြစ်၏။ခြေတလုံးနှစ်ဖက်သည်သံဖြစ်၏။ခြေဘွားနှင့်ဖမိုးသည်သံတပိုင်းသရွတ်တပိုင်းဖြစ်၏ကိုတော်သည်ကြည့်ရှုတော်မူစဉ်လက်ဖြင့်မထုမလုပ်ဘဲအလိုလိုဖြစ်သောကြောက်တလုံးသည်သံနှင့်သရွတ်ဖြစ်သောရုတ်တု၏ခြေကိုထိကိုက်၍ချိုးဖဲ့သည်ရှိသောသံသရွတ်ကြေးဝါငွေရွှေတို့သည်ကျိုးပဲ့ကြေးမွားလျက်ຫນွေကာလ၌ကောက်နေတလင်းအမှုန်ကဲ့သို့ဖြစ်၍လေတိုက်လွှင့်၍သူတို့နေရာမရှိပျောက်လေ၏ယုတ်တုကိုထိကိုက်သောကြောက်မူကားကြီးပွားသဖြင့်တိုးပွားသဖြင့်တောင်ကြီးဖြစ်၍မြေကြီးတစ်ပြင်လုံးကိုဖုံးလွှမ်းသည်ဟုမြင်မဲ့တော်မူ၏တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ဟာအာလဖဖြစ်တယ်အိုမီဂါဖြစ်ပါတယ်တနည်းအားဖြင့်ကျွန်တော်လူသမိုင်းရဲ့အစလည်းဖြစ်တယ်အဆုံးလည်းဖြစ်နေပါတယ်မ မျက်စိခုနှလုံးတို့ဟာဒီကြောက်ကိုကြည့်နေကြပါလေတဲ့ဟုတ်ပါတယ်ခုနှစ်ကနန်းဟာပြီးပြည့်စုံသောကနန်းဖြစ်ပါတယ်ခုနှစ်ရဲ့အတွင်အဖတီဆောက်ခဲ့တဲ့ကဘာလောကကြီးဟာဒီကြောက်တလုံးကိုမျောကြည့်နေရမှာအသေးချာဖြစ်ကြောင်းပါဇာခရိအနာဂတ်ကျမ်းအခန်းကြီး3နိဂုံးအငယ်30ထိုနေ့၌သင်တို့သည်မိမိတို့အိမ်နီးချင်းတယောက်ကိုတယောက်စပြည့်ပင်အောင်သင်မောသဖန်းပင်အောက်သို့ခေါ်ဖိတ်ကြလိမ့်မည်ဟုကောင်းငင်ပိုးကြီးအရှင်ထာဝရဘုရားမိန့်တော်မူ၏မိတ်ဆွေအပေါင်းတို့အနန္တတကုရှင်အဖဘုရားသခင်နှင့်ပတ်သက်တဲ့ယုံကြည်ရခြင်းမျှော်လင့်ဆောင်ဆန်းရခြင်းဆိုရတွေ့ဟာအိမ်မက်သို့မဟုတ်စိတ်ကူးယဉ်နဲ့တိဆောက်ရခြင်းမဟုတ်တလို့တမိုင်းသစ္စာမြောက်များစွာကနေအဆင့်ဆင့်တွင်တင်ချင်းခံလာရတဲ့ပန်းတိုင်ရှိသောယုံကြည်မျှော်လင့်ခြင်းများသာဖြစ်ကြောင်းပ
ါဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောတမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖះရှင်ရဲ့နှုတ်ကပတော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဇာခရိနာဂတိကျမ်းအခန်းကြီး၄အခန်းငယ်၁နဲ့အခန်းငယ်၂တို့ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်